ိုထောင်ကျော်တွေ့လာပြီးတော့ဒီကုတကံတွေ့ဆုံမြောက်ဝင်ပြပါဗျာကျေးဇူးတင်ပါတယ်ဗျာကိုထောင်ကျော်ခင်ဗျားနောက်နာမည်တစ်ခုကကိုဝင်းထိပ်ဟုတ်ကဲ့ဆိုတော့ကိုဝင်းထိပ်ရဲ့နာမည်အရင်ပေါ့နော်ဆိုတော့ဒီတပုံចောင်းသားတူရဲ့မာရသွန်ခီးဒီစာအုပ်ကပြီးခဲ့တဲ့ဆိုတော့မနေ့ကပေါ့စပြီးတော့ဖြန့်တယ်လို့ကျွန်တော်သိထားတယ်လေဟုတ်ဆိုတော့ဒီစာအုပ်ကိုဘယ်လိုရည်ရွယ်ချက်နဲ့ကိုထောင်ကျော်ရေးတာလဲဒီမှာလည်းပဲ ABSDF ဆိုတဲ့ခေါင်းစဉ်နဲ့ဒါဒီစာအုပ်မျိုးကလွန်ခဲ့တဲ့တစ်နှစ်ကျော်သွားဆိုရင်အိမ်မက်တော်ဒီပြည်တွင်းမှာထုတ်ဖို့အိမ်မက်တောင်မဲ့လို့မရတဲ့စာအုပ်မျိုးဆိုတော့ဒီမှာ ABS tip ကောင်းစင်လည်းပါတယ်ကောင်းစင်ကလည်းတပုံចောင်းသားတူကြီးမာရသွန်ခီးဆိုတော့တော်တော်ပြေးထားတဲ့တပုံចောင်းသားတူကိုပေါ့ဗျာအဲ့တော့ဘာရည်ရွယ်ချက်နဲ့ကိုထေအောင်ကျော်ဒီစာအုပ်ကိုရေးပြီးတော့ပြည်တွင်းမှာထုတ်ဝေဖြန့်ချီတာလဲ
အဓိကကတော့ဗျာကျွန်တော်တို့အခုတော့25နှစ်ရှိပြီပေါ့နော
်အော
်25နှစ်မှာဒီပြန်ရောက်တာပေါ့ဆိုတော့25နှစ်မှာကျွန်တော်တော့ပြန်လာနိုင်တယ်ပေါ့ဗျာအခုကျွန်တော်ဘာဖြစ်ဖြစ်ဟိုအဝေးရောက်တော့ပြီမဲ့ပြန်လာလို့ရတယ်ဒီထက်မှပြန်မလာနိုင်တော့တဲ့လူတွေပေါ့ဗျာအဓိကဘယ်တော့မှပြန်လာခွင့်မရတော့တဲ့ကျွန်တော်တို့900ကျော်လောက်ရှိမှတင်တယ်900နဲ့ဘယ်လောက်လဲမသိဘူး960လောက်ရှိနေတယ်အဲ့လူတွေကိုမေးမေးပြောပြောမဖြစ်စေချင်ဘူးဒီလူတွေကိုမှတ်တမ်းမှတ်ရနေတဲ့ထေချာရှိစေချင်တယ်အဓိကရည်ရွယ်ချက်ကတော့အဲ့ဒါပေါ့ပြီးတော့ဒုတိယကတော့အဲ့ကျွန်တော်တို့တွန်လိုင်းဆိုတာဗျာလက်နက်ကတွန်လိုင်းဆိုတာဟိုကဖြစ်တာဗျာကျွန်တော်ပြန်လာတော့မပြတ်ခင်မှာတဲ့အဲ့မြောက်ပိုင်းကိစ္စတော့ဘာလို့စာဝေးထုတ်တော့လူတွေကဟို ABS ဆိုရင်အဲ့မြောက်ပိုင်းနဲ့ရော်ရော်ဝေးမြင်တာပေါ့တကယ်ကတော့ကျွန်တော်တို့ခုနကျွန်တော်ပြောတဲ့ပြန်လာခွင့်မရတော့တဲ့လူတွေကလောကပေးဆက်သွားတယ်အတန်းနဲ့ရင်းပြီးတော့ပေးသွားတဲ့လူတွေဒီလူတွေကိုကျွန်တော်ကကိုပြူးချင်တယ်တော်ထဲမှာကျွန်တော်ဘယ်လိုခက်ခဲစွာရုတ်ကန့်ခဲရတယ်ဆိုတဲ့အကြောင်းပြောချင်တာပေါ့ဆိုတော့အဲ့ဒါပါအဓိကကတော့အဲ့ဒီကျွန်တော်တို့ပြန်လာခွင့်မရတော့တဲ့လူတွေကိုမှတ်တမ်းတင်ဖို့အဲ့ဒီအနေနဲ့အဓိကထောက်တာ
ပါပြန်လာခွင့်မရတော့တဲ့လူတွေဆိုတော့ကဒီ88ဒီမိုကရေစီနဲ့လူခွင့်ရေးအရေးတော်ပုံကြီးပေါ့ဒီလူလူချမှုကြီးနောက်ပိုင်းမှာပြည်ထဲမှာလိုရှားခဲ့ကြပြီးတော့လက်နက်ကင်တော်လိုင်းရေးနဲ့တိုက်ပွဲဝင်ကြမယ်ဟေးဆိုပြီးတော့နေဆက်တီးတီးကိုထွက်သွားတယ်နောက်တစ်ခါဒီမြန်မာနိုင်ငံလုံးဆိုင်အကြောင်းသားများဒီမိုကရက်တစ်တပ်ဦးမကတဒဒအင်္ဂလိပ်လို ABSDF ဒီဖွဲ့ကိုဖွဲ့စည်းခဲ့ကြတယ်တိုက်ပွဲဝင်ခဲ့ကြတယ်အဲဒီကနေပြီးတော့ကြာဆုံးသွားကြတယ်အကြောင်းမျိုးနဲ့ကွယ်လွန်သွားကြတာရှိတယ်ဒီလူတွေပေါ့ခုနပြောတဲ့900ကျော် 600 လောက်ဆိုတော့ကဒီလူတွေနဲ့ပတ်သက်တဲ့မှတ်တမ်းတခါကိုတောင်ကျော်စာအုပ်ထဲမှာကျွန်တော်တွေ့တာကဒီ ABSDF နဲ့ပတ်သက်တဲ့တမိုင်းချောင်းကိုပြည့်စုံတဲ့နေရာမှာလဲဥတ္တချက်တဲ့ဘွင့်ဖြစ်ချင်တယ်လို့ကိုတောင်ကျော်ပါတယ်အဲ့ဒါကခုနပြောသလိုမြောက်ပိုင်းကိစားလောက်နဲ့ဆက်ဆက်ပြီးတော့ ABSDF ကိုလူတွေသိနေကြပြန်တခြားရောဘလို့စိတ်ကူးရွေးချင်မျိုးပေးခြင်းတဲ့တဲ့င်းစကားပါသေးလဲ
ဆိုလိုတာကခုနရှင်းမပြောသလိုဗျာအခုဆိုကျွန်တော်ဒီမှာတွေ့တော့ဥပမာ88 news set ចောင်းသားအဖွဲ့လိုမျိုးอ่ะစဗျာအာကျွန်တော်စာအုပ်မိတ်ဆက်ပြောဖို့ပြောခင်ဗျားစာအုပ်မြောက်ပိုင်းကိစ္စပါလာဆိုတော့အဲ့ဒါတော်တော်ဟိုပါဖြစ်တယ်လေသူတို့လိုအဖွဲ့မျိုးကတော့မှဒီမြောက်ပိုင်းကိစ္စနဲ့ ABS တဲ့နဲ့ဟိုဟိုဘလို့သူတို့ရောမြင့်တာမဟုတ်ဗျာပါလာမြောက်ပိုင်းကိစ္စပါရင်သူတို့သိတော့တယ်ပေါ့ဗျာပြောချင်တဲ့ဟိုကမရှိဘူးဆိုတော့အဲ့လိုမျိုးရှိတဲ့ခါကျတော့ကျွန်တော်ပထမတစ်ချက်ကအဲ့လိုလိုဝမြောက်ပိုင်းနဲ့မြောက်ပိုင်းမှာဖြစ်တာဗျာဟိုတွန်လိုင်းရဲ့လက်နက်ကတွန်လိုင်းရဲ့ဆိုတာလွဲတာမဟုတ်လေကာလာတစ်ခုမှာအက်ဆီဒင့်ဖြစ်တဲ့ဟာပဲဟိုမှားတာမှန်တာရှိမှာပေါ့ဗျာကျွန်တော်အဲ့ဒါမဆိုလို့ဘူးဒါပေမဲ့အဲ့ဒါက ABS ရဲ့အခု25နှစ်ရှိပြီအဲ့ဒါရဲ့အစိပ်ပန်လေးတစ်ခုပေါ့မှားရင်သူတာဝန်ရှိတဲ့ဟာသူကသူကျွန်တော်ကော်မရှင်တွေပါတယ်ဖွဲ့ပြီးတော့ရေးယူဆောင်ရွက်အဲ့ဒါတစ်ပိုင်းပေါ့လေဆိုတော့ဒီဟာကြီးကတွန်လိုင်းရဲ့တစ်ခုလို့ကသူကသူခုနပြောသလိုလူ900ကျော်တည်သွားအလကားတော့တည်သွားတာမဟုတ်သူတကယ်ယူကြည့်ပြီးတော့တော်လိုင်းအတွက်ပေးဆပ်သွားတဲ့လူတွေပေါ့ဆိုတော့အဲ့ဒါကိုကျွန်တော်အဓိကကြည့်ရပါတယ်နောက်ကြည့်ရချက်ကစစ်ကူးရှိတယ်ဗျဒီအခုဆို25နှစ်လောက်ရှိပြီပေါ့လေဒါပေမဲ့ဒီမှတ်တမ်းမှတ်ရနေတဲ့လို့ဖို့ဟာ ABS ရဲ့ဘဟုကိုယ်တိုင်ကလည်းအခုဒီလောက်တာမျိုးမတွေ့ရသေးဘူးအာ ABS ရောအလွယ်ပြောတော့ကျွန်တော်ရှိမှာဘာကပရောအပေါ်မီ community party ရောဟိုပြည်သူပြည်ချစ်ပါတီရောရှိမှာတော်လိုင်းရဲ့လက်နက်ကတော်လိုင်းအဖွဲ့တွေရှိတယ်ဗျသူတို့လည်းအခုဆိုရင်တော့တယောက်ချင်းရေးတာလေးတွေကျွန်တော်တွေ့ရတယ်ဥမာဥတီမဝင်ရေးတာမျိုးဒါပေမဲ့တစ်ဖွဲ့လုံးအနေနဲ့ရောနိုင်ငံအနေနဲ့ရောအဲ့လိုမျိုးရေးတာမျိုးကပြေချာချာလုပ်တာမျိုးမရှိဘူးဗျဆိုတော့ကျွန်တော်ကအဲ့လိုမျိုးလုပ်ချင်တယ်ဒါပေမဲ့ကျွန်တော်တယောက်တည်းအနေနဲ့လုပ်ရတာကတော့ကိုတွေ့ကြုတ်ကိုရေးတာပဲရတာပေါ့ကြံတဲ့ဟာတွေကြတော့အဖွဲ့အစည်းတွေနောက်သူတွေတနာအဖွဲ့တွေနောက်ဒီ peace center လိုမျိုးပေါ့အဖွဲ့တွေကနေပြီးတော့တကယ်စနေတကြလုပ်တဲ့ဟာမျိုးလို့ကျွန်တော်ထင်တယ်အဲ့လိုမျိုးလုပ်မယ်ဆိုရင်ဒီဟာကဥတ္တချသက်တပွင့်နဲ့ဟိုဖြစ်မယ်နောက်ကျွန်တော်ကလည်းအဲ့လိုမျိုးလုပ်မယ်ဆိုရင် why ကုလို့ရတော့
ABSDF မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စပေါ့အဓိကတော့ဒီမြောက်ပိုင်းမှာရှိခဲ့တဲ့အဲ့ဒီချိန်တုန်းကရှိခဲ့တဲ့ ABSDF တပ်ဖွဲ့ဝင်တွေကိုအဲ့ဒီ ABSDF ထဲကပဲကိုတပ်ဖွဲ့ဝင်အချင်းချင်းတွေကပဲတရှိုးပေါ့ပြောရင် MI ပေါ့အဲ့ဒီချိန်တုန်းကဆိုရင်တော့ထောက်လန်းရေးပေါ့ဆိုတော့တန်တရားနဲ့ဆွဆွဲပြီးတော့ဖမ်းတယ်နှိပ်စက်တယ်နှိမ့်မှန်းတယ်တည်တဲ့လူတွေတည်သွားတယ်အဲတချို့တွေလည်းထွက်ပြေးပြီးတော့လွတ်ကြတယ်ဒီဖြစ်ရကြီးဖြစ်ခဲ့တာပေါ့နော်ဆိုတော့အဲ့ဒီဖြစ်ရအပေါ်မှာကိုတဲအောင်ကျော်က ABSDF ဘိုးကော်မတီဝင်တီတာဝန်ယူခဲ့တဲ့လူအဲ့ဒီဘက်မှာကိုတဲအောင်ကျော်တယောက်သေးရဲ့အမြင်ပေါ့ကိုတဲအောင်ကျော်ဒီလက်ရှိမှာလေ ABSDF တပ်ဖွဲ့ဝင်တယောက်တာဝန်ရှိသူတယောက်မဟုတ်ဘူးကျွန်တော်နားလေတယ်သို့တော့ကိုရောင်ကျော်ဒီအဖွဲ့မှာပါခဲ့တဲ့လူတာဝန်ရှိသူတယောက်ဖြစ်ခဲ့တဲ့လူဒီမြောက်ပိုင်းဖြစ်ရပေါ်မှာကိုရောင်ကျော်တယောက်ထဲရဲ့အမြင်ကျွန်တော်သိချင်တယ
်တယောက်ထဲအမြင်ဆိုအဲ့ဒီဖြစ်တာက90နှစ်လောက်ပေါ့နော်90နှစ်လောက်ကျတော့91ပေါ့ကျွန်တော် ABS ကွဲတာ91ဟိုကနှောင်းပိုင်းလောက်ပေါ့နော်အခုပြောင်းနှစ်ခုလေးမှာပေါ့ဆိုတော့တတိယပြည်ကြီးလာခါမှာကွဲတာပေါ့ဆိုတော့အဲ့မှာကွဲတဲ့အကြောင်းပြချက်တဲ့မှာအဲ့မြောက်ပိုင်းကိစ္စလည်းပါတယ်ပြောတယ်မြောက်ပိုင်းဆိုခုနကကိစ္စတွေပေါ့ဆိုတော့မြောက်ပိုင်းကိစ္စပုံမှန်မူတည်ပြီးတော့ဒီဒေါက်တာနိုင်ဝင်နဲ့ကိုမှုကြီးတွေနဲ့အုပ်စုကွဲကြတာပေါ့ဗျာဟိုဘက်ကလည်းဒေါက်တာနိုင်ဝင်ကတာဝန်ရှိတယ်ပေါ့ဟိုဘက်ကလည်းအဲ့ကာလာကိုမှုကြီးရဲ့ဥပဒေပေါ့သူမှတာဝန်ရှိတယ်ပေါ့ဘယ်မှာတာဝန်ရှိမှကျွန်တော်ကဘဘိုလည်းမပါဘူးကျွန်တော်ကတောင်ပိုင်းမှာတောင်ပိုင်းဆိုဟိုတောင်ပိုင်းမင်းသမီးမှာပဲကျွန်တော်ရှိတော့မသိဘူးဒါပေမဲ့ကွဲတဲ့ထက်မှအဲ့အကြောင်းပါတယ်လို့သိရတယ် now အဲ့ဒီသူတို့စစ်ဆေးထားတဲ့တရှိုးပေါ့သူတို့ခေါ်တော့စစ်စစ်ထားဗီဒီယိုခွေတွေကျွန်တော်စီလည်းရောက်လာတယ်အဲကျွန်တော်အဲ့တော့ကွဲတဲ့အချိန်မှာကျွန်တော်ကဘယ်ဖက်မှမပါဘူးဗျာကျွန်တော်ဘယ်မှမပါဘူးလဲကျွန်တော်ကဘမ်လိုက်ဆိုပြီးတော့ကျွန်တော်တိုင်ရင်မှာကျွန်တော်တိုင်ရင်အသုံးချံကွဲသွားတယ်အဲ့ကိုနိုင်အောင်ထောက်ခံတဲ့ဖွဲ့ရဲ့ကိုမိုးသီးထောက်ခံတဲ့ဖွဲ့ရဲ့ကျွန်တော်ဘယ်ဖက်မလဲဘမ်လိုက်ဆိုပြီးတော့အင်အား100လောက်ကျန်ခဲ့တယ်အဲ့အဲ့ဒါကိုကျွန်တော်ကြီးခွေရတယ်ကျွန်တော်စီပို့တော့ဒါပေမဲ့အဲ့ကာလာဘယ်လိုပြောမလဲအဲ့ကာလာတိတ်ဟိုတိတ်မသိဘူးဗျာတိတ်လဲစိတ်ဝင်စားအဝေးကြီးပဲဆိုကချင်မှာဖြစ်တယ်ကျွန်တော်တို့ကတနင်္သာရီမှာနေတယ်ဆိုတော့ကိုနဲ့လဲအဝေးကြီးနောက်တစ်ခါဘယ်နှစ်ဖက်ကိုနေလို့ဟိုဘဟုကဖြစ်တဲ့ကိစ္စကျွန်တော်တို့ကဘယ်မလိုက်ဟိုမတိချောက်ဆိုကျွန်တော်တို့လည်းတာဝန်မရှိဘူးပေါ့နော်အဲအဲ့လိုဘယ်လိုခေါ်မလဲတိတ်အဲ့လိုကတိတ်စီးရီယာလေးမဖြစ်ဘူးနောက်အဲ့လိုကဘယ်လိုပြောမလဲဒီလောက်ထိဖြစ်လာဒီကိစ္စရဒီလောက်ထိဖြစ်လာနိုင်မယ်လို့လည်းထင်မထားဘူးပြေနော်အဲ့လိုမှဖြစ်ခဲ့တာပေါ့နော်နောက်ဟိုဘက်မှာဖြစ်တာသူတာဝန်သူရှိတယ်ပေါ့ဒီလောက်ကြီးကျွန်တော်တို့အဲ့လိုကအလေးနဲ့မရှိခဲ့ဘူးပြအခုမှနောက်ပိုင်းကျမှဒီကိစ္စအဲ့လိုကတော့ဘယ်သူမှမပြောကြဘူးပေါ့နော်နောက်60နှစ်လောက်မှကျွန်တော်ထင်တယ်အဲ့လို nation တို့ဘာလို့ယင်ဒီတို့ဘာလို့ရေးတာကျွန်တော်တွေ့တယ်ပြဒီလိုပဲဒီဟာပြောရင်သူတို့ခေါ်တော့ရန်သူပေါ့ဗျာစစ်စွေအကြိုက်ဖြစ်မှဆိုးရဲဆိုပြီးတော့မပြောကြဘူးဟိုနောက်ပိုင်းအခုကျမှအခုပြီးခဲ့တဲ့တနည်းနည်းနဲ့ကျမှပြန်တနည်းကထွက်လာတော့ဆိုတော့ဘယ်လိုမြင်လဲဆိုတော့ခုနကပထမပိုင်းအဲ့ဒီကာလကတော့ကျွန်တော်သိကိုယ်နဲ့မဆိုင်တယ်လို့မဆိုင်တဲ့အတွက်သိတာမှမရှိလို့ခံစားရတယ်ထင်ထားတာပေါ့နော်အခုကျတော့ခုနကပြောတယ်လို့ကိုယ်ကလည်းအဲ့မှာတက်ဖွဲ့ပင်တယောက်တာမှမရှိသူတယောက်ဖြစ်ခဲ့တာဘယ်လိုဖြစ်ဖြစ်ကျွန်တော်တို့ကဟိုတာဝန်မရှိဘူးဆိုရင်ပဲဆိုင်တာပေါ့ဗျာတပ်ဖွဲ့ဝင်တယောက်နေနဲ့ဆိုတော့အခုချိန်မှာကြာတော့ဒီလိုပြောလာတယ်သူတို့ဖြစ်စဉ်တွေလည်းပြန်ရေးပြီးဆိုတဲ့ခါကြာတော့ ABS ရဲ့ဘဘကလည်းကော်မရှင်ဖွဲ့ထားတယ်လို့ကျွန်တော်သိရတယ်ဆိုတော့ဒီကိစ္စကတော့ဒီအဖြစ်မှန်တိုင်းပေါ်အောင်ပေါ့စုံစမ်းစစ်ဆေးပြီးတော့တာဝန်ရှိတာကိုအရေးယူတာမျိုးတော့ကျွန်တော်ဖြစ်စေချင်ပါတယ
်ဟောနောက်ပြောလို့ကိုတောင်ကျော်ကတော့ခိုးတယ်ဟိုရှင်လေးလုံးရေးတော့ပုံမှာပါတယ်တော့ခိုးတယ်လက်နက်ကန်တော်လိုင်းရေးတဲ့ပါခဲ့တယ်တာဝန်ရှိသူတယောက်ဖြစ်လေတာဝန်ယူခဲ့တယ်တခါအရည်ကနေပြီးတော့လာတဲ့နေမှာတတိယလောကရဲ့ရောက်တယ်တတိယမှာဖြစ်လာတယ်ဟိုကျွန်တော်တိတိလောက်ကိုထောင်ကျော်ဒီမိုကရက်တစ်မြန်မာအသံ TVB မှာညပေါင်းတော်တော်ကြကြကိုထောင်ကျော်တတိယတော့တူဦးနေနဲ့လုတ်ခဲ့တယ်ဒါထောင်ကျော်ဆိုတဲ့အတန်ကိုလည်းပဲလီလိုင်းနေရတယ်လူတွေကအချိန်ပေါင်းများစွာကြားခဲ့ရတယ်ရုပ်သွင်ကိုလည်းပဲကျုံမြင်တန်ကြားနေပြီးတော့အချိန်ပေါင်းများစွာမြင်ခဲ့ရတယ်ဆိုတော့တတိယသမားဖြစ်ညပေါင်းများစွာလုတ်ခဲ့တဲ့လူတယောက်ဆိုတော့အခုကိုထောင်ကျော်ပြန်လာတာဒီ25နှစ်ပေါ့နော်မြန်မာနိုင်ငံကနေဖက်သွားပြီးတော့25နှစ်အကြာမှာမြန်မာနိုင်ငံပထမဦးဆုံးကျင်ပြန်ရောက်တာပေါ့ဟု
တ်တယ်
ပထမဦးဆုံးကျင်ပြန်ရောက်တော့ပြန်လာရတဲ့စိတ်ခံစားချက်လေးလူပေါင်းအခုဆိုရင်တော်တော်များများပြန်လာကြပါတယ်ဒါပေမဲ့ပြန်လာခွင့်အခြေအနေမသာသေးတဲ့လူလည်းအများကြီးကြံသေးတယ်ဆိုတော့ပထမဦးဆုံးစိတ်ဝင်စားတာကဘယ်တော့ကျွန်တော်ပြန်လာတဲ့အချိန်မှာပထမဦးဆုံးဖြစ်တဲ့စိတ်ခံစားမှုအဲ့ဒါကျွန်တော်နည်းနည်းသိချင်တယ
်စိတ်ခံစားမှုဆိုရောပထမဆုံးကတော့ကျွန်တော်သူများတွေပြန်တော့ကျွန်တော်ဆောင်းပါးတွေရေးပါတယ်ဆိုတော့ဆိုတော့လားကျွန်တော်လောကရဲ့25နှစ်တော့ခိုးရပါဗျာလက်နက်ကတော်လိုင်းလုပ်မယ်ရည်ရွယ်ချက်ကဒီဆီယနာရှင်စနစ်ပြောင်းလဲပြီးတော့ဒီမိုကရေစီဖြစ်အောင်ကျွန်တော်တို့ကဥဆောင်ပြီးတော့ပြောင်းလဲလုပ်မယ်ပေါ့ဆိုတော့အောင်ပွဲနဲ့တူပြန်လာမှာပေါ့ဗျာအဲဒီကတော့မျောခက်တာပိုချိုအောင်ဆန်တို့ရဲ့ဘော်တို့ချင်းဝင်တယ်လို့မျိုးမျိုးသိပြီးတော့သိသွားတာပေါ့ဒါပေမဲ့တော်လိုင်းတစ်ခုအောင်ဖို့ဆိုတာကျွန်တော်တို့အမှန်တရားဖက်မှာရနေရယူကြည်ချက်ရှိကိုပေးဆပ်ရုံနဲ့မရဘူးဗျချက်လက်တွေအများကြီးတော်လိုင်းတရားအောင်ဖို့အတွက်ချက်လက်တွေအများကြီးလိုလိမ့်မယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီ challenge တွေမပြည့်စုံတဲ့အတွက်အောင်ပွဲမရသေးဘူးလို့ပြောရမှာပဲမရခက်ဘူးလို့တော့မပြောချင်ပါဘူးမရသေးဘူးပေါ့နော်အချိန်တွေကဒါပေမဲ့အချိန်တွေကပြောင်းသွားတဲ့ပုံကကျွန်တော်ဒီလိုပြန်လာရတယ်အဲ့တော့ကျွန်တော်ရန်ကုန်လေငွေရောက်တော့ကျွန်တော်လာကြိုတဲ့တော်တွေကပြန်လာတဲ့လူတွေပါပဲကျွန်တော်ပြောပါတယ်ကျွန်တော်ရန်အောင်ပွဲတွေပြန်လာအခုအောင်ပွဲမရဘဲနဲ့ကျွန်တော်ပြန်လာရတယ်ပေါ့ကျွန်တော်စိတ်ထဲမှာ feeling ရတော့အဲ့ဒါပဲကျွန်တော်အေးကနေထွက်သွားစရာဒီလိုမျိုးပြန်လာဖို့တော့မဟုတ်ဘူးဗျဒါပေမဲ့အချိန်တွေကဒီလိုပြန်လာရတဲ့ပုံကစိတ်ထဲမှာတော့ဟိုကဘယ်လိုပြောမလဲအောင်ပွဲနဲ့တူမလားပြန်မလာနိုင်တဲ့အတွက်စိတ်ထဲမှာတော့ feeling ဟိုမှာဖြစ်ဘောဗျာကျေနပ်မှုတိတ်မရှိဘူ
းကျေနပ်ဖွယ်မရှိဘူးပေါ့ဆိုတော့ခုနပြောသလိုအောင်ပွဲနဲ့တူပြန်မလာနိုင်ဘူးကိုအောင်ပွဲပန်းကုန်းနေစုပြီးတော့ဟလာကျွေးကြော်တန်နေနဲ့ကျွေးကြော်ရလူတွေမရှိဘူးပေါ့ဗျာနော် အဲ့ဒီအချိန်ရောက်မှာလက်ရှိသွားနေတဲ့အတိုင်းဖြစ်နေတဲ့အခင်းချင်းအချိန်နေကိုကိုထဲအောင်ကြောလက်ခံနိုင်သလားဒီပုံမှာခြေနဲ့သလားဒီအချိန်ရာလက်ရှိသွားနေတဲ့ဖြစ်နေတဲ့အချိန်ရာ
အာလက်ခံနိုင်သလားဆိုတော့ကျွန်တော်လက်မခံလဲသူတို့ကသွားတော့သွားနေတာပေါ့ဗျဆိုတော့ကျွန်တော်လက်ခံလားလက်မခံနိုင်လားဆိုတော့တယောက်တည်းနေနေရတော့ဗျရှင်းမပြောတဲ့တန်ပြောလောကရဲ25နှစ်ကကျွန်တော်သွားချင်တဲ့ပုံစံနဲ့တော့ဒီနေ့သွားရတဲ့ပုံစံမတူဘူးလေအဲ့တော့ကျွန်တော်လက်ခံလဲတော့မခံချင်ဘူးပေါ့ဒါပေမဲ့လက်မခံချင်မလဲသူသွားရတဲ့လမ်းကြောင်းမှာမတော်ဆန်းစုကြည်ကစသူလမ်းကြောင်းမှာဝင်ပါတဲ့ခါကျတော့ကြံတဲ့လူတွေကကာလာတစ်ခုပဲဖြစ်ဖြစ်ဗျဝင်ပါတည်တယ်လို့ဝင်ပါမှရမယ်လို့ကျွန်တော်ကမြင်တယ်ပြီးတော့မှကာလာတစ်ခုရတဲ့အထိမရဘူးဆိုရင်တော့သူ့ရဲ့ choice ပေါ့လေဆိုတော့ကျေနပ်လားဆိုတော့ဟိုလက်ရှိအပြောင်းလဲရဗျာတကယ်ကတော့စစ်စုကအခုတော့စစ်စုကမိုးတော့ပေါ့စစ်စုကနေပြောတောင်းသွားတဲ့စစ်တပိုင်းပေါ့ခေါ်တာဆိုတော့အဲ့ဒီစစ်ကနောက်ကို opposition ကလိုက်သွားရတာလေကျွန်တော်အရင်ကစစ်ကူတာ opposition တို့ democratic force ကသွားတဲ့နောက်ကိုနောက်ကိုဒီအစိုးရစစ်တပ်ကလိုက်ရမှလေစစ်တပ်နဲ့ဒီသူတို့အရင်ကအစိုးရပြေပေါ့ဗျာလိုက်ရမှအဲ့တော့မှ democracy ရောက်မှလေအခုစစ်တပ်ကနေပြင်ပြောလဲမှဒီ democracy ဆိုသူနောက်လိုက်ရတဲ့ခါကျတော့ဟိုဘယ်လိုပြောရမလဲဗန်နယ်ကဘယ်တော့ရောက်မလဲကျွန်တော်တော့မသိဘူးဒါပေမဲ့လောလောဆယ်မှာဒီဟာပဲရှိနေတဲ့ခါကျတော့ဒီ process မှာဝင်ပြီးတော့ကိုလည်းဝင်ပါတဲ့သဘောမျိုးလို့ကျွန်တော်အဲ့လိုနားလည်ပါတ
ယ်။ဟုတ်ဆိုလို့ကျွန်တော်ကကိုထောင်းအောင်ကျော်တို့ democratic democracy ရေလှူရှားသူ democratic အင်အားစုတွေပေါ့ဒီအင်အားစုတွေကစပြီးတော့ပေါ်ဆောင်တဲ့အပြောင်းလဲမဟုတ်ဘဲနဲ့ကိုတစ်ချိန်လုံးကစန့်ကျင်ခဲ့တယ်ကိုတစ်ချိန်လုံးကဖြုတ်ချဖို့ကြိုးစားခဲ့တဲ့အင်အားစုကနေပြီးတော့စပြီးတော့ပေါ်ဆောင်တဲ့အပြောင်းလဲနောက်ကိုလိုက်ရလိမ့်ချင်ပြီပေါ့။ဟုတ်ချင်းနေ
။
ဆရာဒီအချိန်နေအောင်မှာကိုထောင်းအောင်ကျော်ကိုယ့်ရဲ့အနာဂတ်ကိုဘယ်လိုရွေးချယ်ထားသလဲ။ပြပမှာပဲတစ်လုံးအခြေစိုက်သွားပြီးတော့ဒီလိုမျိုးပဲပြန်လာလိုက်ဒီစာအုပ်လေးရေးလိုက်ဟိုလုံနိုင်တာလေးလုံလိုက်လုံမလားတစ်ချိန်မှမပြီးဘူးပြန်လာပြီးတော့မြန်မာနိုင်ငံထဲမှာအခြေစိုက်ပြီးတော့လုပ်ဖို့ဆိုတာမျိုးကိုယ့်ရဲ့အနာဂတ်ကိုကိုယ်ထောင်ကျော်ဘယ်လိုပုံချထားလဲ
။အဲ့ဒါအခုသုံးပါချက်မချားသေးဘူးဗျာအခုကလေးလာရခီးစဉ်ပေါ့ကျွန်တော်25နှစ်အတွင်းပထမဆုံးခီးစဉ်ဆိုတော့အခုဒီခီးစဉ်မှာကျွန်တော်လေးလာပြီးတော့ပါလုံလို့ရမလဲပေါ့လေလုံချင်တာကတော့မီဒီယာပဲဟိုက25နှစ်ကြာတော့အစားတော့ခုပြီးတော့အပြောင်းလဲလုပ်တော့ဗျာဒါပေမဲ့25နှစ်မှာကျွန်တော်ကအခုမီဒီယာပဲ95နေစားရဲဆိုတော့နေ့တွေအများကြီး16 18လောက်ရှိသွားပြီဆိုတော့ဒီလိုကဘယ်လိုခေါ်မလဲကျွမ်းကျင်တဲ့အလုပ်တစ်ခုလို့ဖြစ်သွားခါကျတော့ဒီခါပဲလုပ်ချင်တဲ့သဘောရှိတာပေါ့လေဆိုတော့နိုင်ငံရေးရတော့ဗျာဟိုဘယ်လိုခေါ်မလဲလောလောဆယ်တော့ဟိုထက်ထက်ဝင်လုပ်ဖို့မရှိပါဘူးဒါပေမဲ့ကာလာတစ်ခုရောက်တဲ့ခါမှာဒီမပြောတာဘူးလိုအပ်ချက်ရဖြစ်လာရင်တော့ဝိုင်းကူပေးတဲ့နေရာမျိုးတော့လုပ်ပေးရမှာပေါ့ဒါပေမဲ့မီဒီယာပရော်ဖက်ရှင်နယ်ပဲကျွန်တော်လုပ်ဖို့စိတ်ကူးထားပါတယ်ဒီပြန်လာပြီးဟိုမှာနေဖို့တော့မရှိဘူးဗျာဟိုမှာခုနကပြောသလိုကျွန်တော်ခဏစီထွက်သွားတာ25နှစ်ကြာသွားတာပေါ့ဆိုတော့အဲ့တော့ဒီမှာကျွန်တော်ကဒီမှာ24နှစ်ကထွက်သွားတယ်ဗျာအသက်24နှစ်မှာထွက်သွားတယ်ဟို25နှစ်ကြာသွားဆိုတော့အဲ့လိုဖြစ်တဲ့ခါကျတော့ဒီမှာပဲပြန်နေချင်းပါတယ်ဒါပေမဲ့နေလို့ရလားမရလားအချိန်နေဘယ်လိုလဲဆိုတော့ကျွန်တော်လိတ်လာအောင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာ